လက်နက်ကန်ဘိက္ခတိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ဖြစ်ခတ်မှုကြောင့်အရဲသားတွေထိခိုက်ဒေဆေးရတဲ့ပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်။ပူဇူရောင်မြို့နယ်တွင်ကပုံညိုလေးကျေးရွာမှာပေါ်ထူးနေတဲ့ကောင်ဆေးရဟင်းနှစင်းရဲ့ဖြစ်ခတ်မှုကြောင့်အရဲသား9ယောက်ထဲမှနေသေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ဖြစ်ခတ်မှုဖြစ်ခဲ့တဲ့နေရာမချန်သေးရဲ့ရဲတွေကရိုဟင်ဂျာတွေအကြီးအကျယ်ပြောင်းရွှေ့ထွက်ခွာရတဲ့နေမျိုးဖြစ်တဲ့ကြောင်းနဲ့ဒီနေ့ပဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာကော်မရှင်နာမင်းကြီးရာဗီနာရှန်ဒါဆန်နီရဲ့ယုံကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ကုလသမဂ္ဂလူ့ခွင့်ရေးယုံကရရှိထားတဲ့သတင်းတွေအရတိုက်ပွဲတွေကြောင့်မလ25ရက်နေ့ကနေ30ရက်နေ့ထိဗုဒ္ဓတော်နဲ့ရသေးတော်ကားလမ်းတစ်လျှောက်ကယူအာရီမှာရှိတဲ့ရိုဟင်ဂျာ4000လောက်နေရာဆုံးခွာကြောင်းလည်းဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်တွင်ကဒေသခံတွေအားလုံးဒုက္ခရောက်နေရတဲ့အတွက်တိုက်ခိုက်မှုတွေအများဆုံးရဆိုင်မှုလည်းတိုက်တွန်းထားတာပါ။မြန်မာတပ်မတော်ရဲ့တိုက်ခိုက်မှုကြောင့်ဗုဒ္ဓတော်မြို့နယ်စိုင်းနေတောင်တန်းကဝါကုတ်လုံငန်းဝင်ကအရသာတချို့ထိခိုက်ဒေဆုံးကြောင်းဒေသခံတချို့နဲ့လွတ်တော်ကိုယ်စားလှယ်တွေကလည်းပြောဆိုထားပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့မြန်မာတပ်မတော်ကအေလက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်တောင်းကျမ်းသူဖြင့်သုံးလုံးဖော်ပြထားပြီးအကြမ်းဖက်သမားတွေနဲ့အတူရှိနေတဲ့ရွာသားတွေတိုက်ခိုက်မှုတွင်ဒေဆုံးတာဖြစ်ကြောင်းဖော်ပြခဲ့တာပါ။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးရဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့နှစ်တွေအတွင်းအရသားတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိစေရေးနိုင်ငံတကာအသိုင်းအဝိုင်းကအချိန်မြင့်ကြိုးပမ်းနေချိန်မှာမြန်မာစစ်တပ်ကနောက်ထပ်တိုက်ခိုက်မှုတွေကျူးလွန်နေတဲ့အကြောင်းဖော်ပြထားပါတယ်။2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ AISA ရင်းကြဆွေရောက်ဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလက်လံရှင်းနေတဲ့စစ်စီရေးတွေမှာလူခွင့်ရချုပ်ပေါမှုတွေအကြီးအကျယ်ကျွလွန်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားတာပါမြန်မာစစ်တပ်နဲ့ဆွေရကတော့ရိုဟင်ဂျာဆွေရဲ့အမျိုးကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရချုပ်ပေါမှုတွေကျွလွန်တာမရှိကြောင်းညှင်းဆန်ထားသလိုကျွလွန်သူတွေကိုအရေးယူတာတွေရှိတယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်